ါပါရှင
်ဟုတ်ကဲ့မင်္ဂလာပါ
ကျွန်တော်တို့ VOA American တောင်ကိုအခုတို့ဒီမှာလာပြီးတွေ့ဆုံမေးမြန်းွင့်ပြည့်ရဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်တို့ကလည်းကော်မရှင်အကြောင်းပြောပြခွင့်ရတာအခွင့်အရေးတရပါခင်ဗျာ
။ဟုတ်ကဲ့ပါ။အခုဒီမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုပေါ့နော်။အများအမြင်မှာတော့ဒါအစိုးရကနေဖွဲ့စည်းပေးထားတာနောက်ပြီးတော့ပါဝင်တဲ့ဒီဥက္ကဋ္ဌကြီးကနေစပြီးတော့ဒီအဖွဲ့ဝင်တွေအားလုံးကလည်းအစိုးရဝန်ထမ်းပြည်သူဝန်ထမ်းဟိုအငြင်းစားတွေဖြစ်နေကြတဲ့အခါကျတော့လွတ်လပ်မှုအတိုင်းအတာကိုတော်တော်များများဝေဖန်တာကြီးကြားရပါတယ်အဲ့တော့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့ဒီအမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့တီးကြလွတ်လပ်စွာရပ်တည်နိုင်ပါပြီလားရှင
်ကျွန်တော်တို့ရဲ့ဥပဒေရဒီဥပဒေနဲ့အညီနိုင်ငံတော်သမ္မတကနေပြီးတော့ဖွဲ့စည်းပေးခဲ့ပါတယ်ဥပဒေအနေနဲ့လည်းပဲကျွန်တော်တို့ကိုလွတ်လပ်စွာလုတ်ပိုင်ခွင့်ဆိုတာတွေပြဋ္ဌာန်းထားပြီးဖြစ်ပါတယ်နောက်ကျွန်တော်တို့ကော်မရှင်ဖွဲ့စည်းတဲ့အခါမှာလည်းပဲ Paris Principle လို့ကျွန်တော်တို့ခေါ်ကြတဲ့ပါရီအခြေခံမူတွေနဲ့ညီနိုင်တဲ့မြညီအောင်ကျွန်တော်တို့စူးစမ်းဖွဲ့ခဲ့ကြတဲ့အနေအထားမျိုးတွေ့ပါတယ်ဥပဒေရေးဆွဲစဉ်ကလည်းပါရီအခြေခံမူနဲ့တတ်နိုင်တဲ့မြညီအောင်ကျွန်တော်တို့ရေးဆွဲခဲ့တာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကိုဖွဲ့စည်းခြင်းဟာပါရီအခြေခံမူနဲ့ညီတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောနိုင်ပါတယ်ကျွန်တော်တို့ဥပဒေမှာလည်းပဲနိုင်ငံတော်သမ္မတကအတူတူရွေးချယ်ဖို့ထည့်သွင်းပြဋ္ဌာန်းခဲ့တယ်ပြဋ္ဌာန်းခဲ့တာနဲ့အညီနိုင်ငံတော်သမ္မတကဖွဲ့စည်းပေးတာဖြစ်ပါတယ်အဲ့တော့ဖွဲ့စည်းတဲ့ပုဂ္ဂိုလ်တွေထဲမှာဒီနိုင်ငံဝန်ထမ်းတွေပါတယ်ဆိုတဲ့ဝေဖန်မှုကလည်းရခိုင်အဖွဲ့ဟောင်း2011ခုနှစ်အဖွဲ့ကလေးကလည်းဒါကိုကျွန်တော်တို့ရှင်းပြခဲ့ရတာရှိပါတယ်မှန်ပါတယ်ခင်ဗျအဲ့တော့နိုင်ငံဝန်ထမ်းနေဖြစ်တဲ့အတွက်နိုင်ငံဘက်ကလိုက်မယ်လို့ဒီလိုအများကမြင်ကြပြီးမယ်ဒါကော်မရှင်အဖွဲ့ဝင်တွေရဲ့တဝူးချင်းခံယူခြင်းနဲ့ဆိုင်ပါတယ်ခင်ဗျအဲ့တော့ကျွန်တော်အနေနဲ့ကတော့ကော်မရှင်အဖွဲ့ဟောင်းဖြစ်စေအဖွဲ့သစ်ဖြစ်စေကျွန်တော်ရဲ့လေးလာမှုရကတော့ကော်မရှင်အဖွဲ့ဝင်တွေဟာလူ့အခွင့်အရေးနဲ့အညီစဉ်းစားပြီးတော့ရင်ဆုံးဖြတ်ဆောင်ရွက်ကြတယ်လို့မြင်ပါတယ်။နောက်အစိုးရဝန်ထမ်းဟောင်းနေအရာရှိကြီးဟောင်းနေဖြစ်တဲ့အတွေ့အကြုံတွေများပြီးတော့အဲ့ဒီအတွေ့အကြုံတွေကိုမှန်မှန်ကန်ကန်အသုံးချတဲ့အခါမှာကော်မရှင်နေနဲ့လည်းပဲဒီထိရောက်တဲ့ကျွန်တော်တို့လုပ်ငန်းဆောင်ရွက်ချက်တွေတွေ့ရှိရတယ်လို့နိုင်ငံတကာလူ့ခွင့်ရေးကျွမ်းကျင်သူများရဲ့ဝေဖန်မှုကိုလည်းကျွန်တော်တို့ရရှိပါတယ်။ဒါကြောင့်ဟိုနှစ်ဖက်မျှမြင်မယ်ဆိုရင်တော့ဒါလေးကသဘာဝကျပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံမှာပေါ့နော်လူခွင့်ရေးချုပ်ဖောက်မှုတွေတော်တော်များတယ်ဆိုပြီးတော့နိုင်ငံတကာအဖွဲ့အစည်းကဝေဖန်တာတွေရှိပါတယ်ပြီးတော့မြန်မာနိုင်ငံအတွင်းမှာဒီလူခွင့်ရေးတကယ်ချုပ်ဖောက်ခံရတဲ့လူတွေကနေပြီးတော့ဒီကော်မရှင်ကိုတိုင်ကြားတာတွေရှိရလို့သိရပါတယ်အခုတော့တိုင်ကြားတဲ့အမှုတွေဘလောက်များများရှိပြီးတော့ဘလို့များကင်တွယ်ပြီးတော့အရေးယူဆောင်ရပေးတာရှိပါလဲရှင
်ဒီပထမအဆုံးပြောချင်တာကတော့လူခွင့်ရေးချုပ်ဖောက်မှုတွေများတယ်ဆိုတဲ့အချက်ပေါ့လေအဲ့တော့လူခွင့်ချုပ်ဖောက်မှုတွေများတယ်ဆိုတော့များတယ်လို့ဝေဖန်တော့ကျွန်တော်တို့နေငင်းဆိုစရာမရှိပါဘူးများတယ်ဆိုတာကနှိုင်းရှင်မှုသဘောတဘာဝနဲ့ပြောရင်တော့တဘာဝကျပါတယ်ကြံတဲ့ကျွန်တော်တို့တည်ငြိမ်အေးချမ်းနေတဲ့နိုင်ငံတွေနဲ့နှိုင်းရှင်မယ်ဆိုရင်တော့ပြည်တွင်းမှာပဋိပက္ခတွေများပြားနေတဲ့နိုင်ငံတစ်ခုအနေနဲ့လူခွင့်ရေးထိခိုက်ချုပ်ဖောက်မှုတွေများတယ်ဆိုတာဖြစ်လေဖြစ်တာရှိတဲ့ကျွန်တော်တဘာဝဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒီတိုင်တန်းချက်တွေကိုကျွန်တော်တို့ကော်မရှင်စတင်ဖွဲ့စည်းကြတဲ့ကပဲကျွန်တော်တို့ကိုတိုင်တန်းနိုင်တယ်ဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူမီဒီယာနဲ့တဆင့်ကျွန်တော်တို့ပြည်သူအသိပေးခဲ့ပါတယ်။ဒါကြောင့်တိုင်လဲကျွန်တော်တို့တိုင်တန်းမှုတွေကိုတိုင်တန်းချက်တွေကိုကျွန်တော်လက်ခံရရှိပါတယ်။တိုင်တန်းချက်တွေကိုလည်းပဲကျွန်တော်တို့အနေနဲ့စီမင်းတစ်ခုရေးဆွဲပြီးတော့အဲ့စီမင်းနဲ့အညီကော်မရှင်ကအဖွဲ့စနစ်နဲ့ကျွန်တော်တို့ဆုံးဖြတ်တဲ့အလေးကျင့်ကောင်းတစ်ခုကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဒီနေ့ဒီအချိန်ထိဆိုရင်ကျွန်တော်တို့၃နှစ်ခွဲကျော်ပေါ့လေ။ကာလအတွင်းဆိုလို့ရှိရင်တိုင်တန်းချက်ပေါင်း 8,100 ကျော်လက်ခံရရှိပြီးတော့အစိုးရအဖွဲ့ကဆက်လက်ဆောင်ရွက်ဖို့ဆိုရင်ကျွန်တော်တို့ 2,300 ကျော်ပေးပို့ခဲ့ပါတယ်။အဲ့တော့တိုင်တန်းချက်တွေကိုစီစစ်ပြီးတော့လူခွင့်ရေးချိုးဖောက်မှုရှိတယ်ထိခိုက်မှုရှိတယ်လို့ယူဆပွဲရရှိရင်နောက်ခိုင်လုံတဲ့အထောက်အထားရှိရင်နောက်ဆက်လက်ဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စအရာဖြစ်ရင်အစိုးရအဖွဲ့အစည်းတွေကဆက်လက်ဆောင်ရွက်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ပေးပို့ပါတယ်။ဒါလည်းပဲကော်မရှင်တွေရဲ့အများရန်ဆောင်ရွက်လေ့ရှိတဲ့နီလန်တစ်ခုပါပဲဒီနီလန်နိုင်ကျွန်တော်တို့ဆောင်ရွက်တာပါအဲ့တော့ကျွန်တော်တို့အကြောင်းကြားတဲ့ပုံမှာအစိုးရအဖွဲ့ရလည်းပဲလိုအပ်တယ်လို့အရေးယူဆောင်ရွက်ပေးရမှာဖြစ်ပါတယ်အဲ့တော့ဒီ mechanism ပေါ့လေဒီလုပ်ငန်းစနစ်ကတော့အခုကျွန်တော်တို့ကအစိုးရနဲ့ကျွန်တော်တို့ကြားမှာဒါကျွန်တော်အမြင်ပြောရအောင်နားလည်မှုတိစောက်နေသေးပဲဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ပေးပို့တဲ့တိုင်တန်းချက်ပေါင်း 2,300 ကျော်ပေါ့လေဒီ 2,300 ကျော်မှာကျွန်တော်တို့အစိုးရအဖွဲ့ကနေပြီးတော့လိုအပ်တယ်လို့ဆောင်ရွက်ပြီးတော့တထောင်ကျော်ပေါ့လေကျွန်တော်တို့စီပြန်ကြလာတဲ့အတွက်တဝက်ကျော်ကျော်ပေါ့လေတဝက်နီးပါးပေါ့လေပြန်ကြလာတဲ့အတွက်ဒီပြန်ကြချက်ပေါ်မှာကျွန်တော်အနေနဲ့သုံးသပ်ချက်ကတော့လက်ရှိကနဦးအဆင့်မှာဒီအစိုးရအဖွဲ့အနေနဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မှုဟာအလားအလာကောင်းတယ်လို့ ကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီတိုင်ချမ်းပြည်နဲ့ပတ်သက်လို့ပေါ့နော်ဒီဥမာဆိုလို့ရှိရင်လေဘရောင်းတောင်မှာဖြစ်ခဲ့တဲ့ဒီလေသမားကြီးဒေါ်ခင်ခင်ဝင်းတနက်ပစ်ခံလို့တည်ဆုံတဲ့အမှုရှိပါတယ်နောက်ပြီးတော့ဒီလေဘရန်မှာចောင်းသားတွေအရိုက်ခံရတယ်ဆိုတော့ဒီဆန္ဒပြတဲ့ကိစ္စပေါ့လေနောက်တစ်ခုကကိုပါကြီးအမှုကိစ္စပေါ့အဲ့ဒီအမှုကိစ္စတွေနဲ့ပတ်သက်လို့ရောဘယ်လိုများဟိုသုံးသပ်လို့ရပါလဲရှင
်ရှင်ပမာဆုံးကျွန်တော်တို့ပြောကျင်တာကတော့ကိုပါကြီးအမှုပေါ့နော်အဲ့တော့ကိုပါကြီးအမှုကတော့သူကသတင်းသမားဖြစ်တဲ့အတွက်ဒီသတင်းသမားတယောက်ဟာတမရောကနေပြီးတော့ယင်ဒီထိမ့်သိမ့်ထားစဉ်ကာလမှာသူကတိတ်ဆုံးသွားတာဖြစ်ပါတယ်ဒီတိတ်ဆုံးမှုဟာတွေးရတာရဖြစ်သလားဆိုတာကိုကျွန်တော်တို့ကလူခွင့်ရချိုးပေါက်မှုရှိသလားဆိုတာကိုကျွန်တော်တို့စုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်ဒါကတော့အလုံးနဲ့တည်ပြီးဖြစ်တဲ့အတိုင်းနိုင်ငံတော်သမတကြီးရဲ့ညွှန်ကြားချက်နဲ့ကျွန်တော်တို့ဒါစစ်ဆေးတာဖြစ်ပါတယ်ဒါစစ်စစ်တော့ကျွန်တော်အပါဝင်ကော်မရှင်ဖွဲ့ဝင်2ဦးနဲ့3ဦးပါရှိပါတယ်ပြည်내အစိုးရဝန်ကြီး2ဦးဒီတပ်မတော်ကဗိုလ်မှူးချုပ်အဆင့်ရှိတဲ့ပုဂ္ဂိုလ်2ဦးဗိုလ်မှူးကြီးအဆင့်ရှိတဲ့ပုဂ္ဂိုလ်2ဦးရဲမှူးကြီးအဆင့်ရှိတဲ့ပုဂ္ဂိုလ်2ဦးအပါဝင်အရာရှိကြီးများရောတပ်ဆိုင်ရာတာဝန်ရှိသူတွေအားလုံး48ဦးကျွန်တော်စစ်ဆေးခဲ့ပါတယ်စစ်ဆေးမှုနဲ့ပတ်သက်လို့ဆောင်ရွက်နိုင်တဲ့ပြားကိုကြိုးပမ်းပြီးတော့ဆောင်ရွက်ခဲ့ပါတယ်နောက်ဆုံးချုပ်ပြီးတော့တင်ပြရရင်တော့နံပါတ်1ကိုပါကြီးကနိုင်ငံသားမှတ်ပါတယ်အဲ့ချိန်မှာသူဟာဒီမြန်မာနိုင်ငံသားဖြစ်ပါတယ်မြန်မာနိုင်ငံသားဖြစ်တဲ့အတွက်ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေ2008ပါအခွင့်အရေးကိုသူခံစား권ရှိပါတယ်အဲ့ဒီခံစား권ရရှိဖို့အတွက်ကိုပုံမှန်349ကိုရည်ညွှန်းပြီးတော့ရင်ဒါကျွန်တော်တို့အနေနဲ့တော့အကြံပြုထောက်ခံခဲ့တာပါကျွန်တော်တို့ကော်မရှင်ကတော့အကြံပြုတာရယ်ထောက်ခံတာရယ်ညှိနှိုင်းဖြံပြေတာရယ်ပဲဒါလုပ်권ရှိတာပါကျွန်တော်တို့ကစီရင်ချက်ဆုံးဖြတ်ခွင့်ကျွန်တော်တို့မရှိပါဘူးကျွန်တော်တို့ထောက်ခံတင်ပြချက်ကတော့အဓိကကြားတဲ့အချက်ကတော့ယင်ဒီအမှုကိုပွင့်လင်းမြင်သာမှုရှိစေရန်အတွက်နေဘက်တရားရုံးမှာစစ်ဆေးသင့်ပါတယ်ဆိုတဲ့အချက်ဖြစ်ပါတယ်ဒါမှသာကိုပါကြီးကဖွဲ့စည်းပုံအခြေခံဥပဒေပါနိုင်ငံသားရဲ့အခွင့်အရေးကိုရရှိမယ်လို့ကျွန်တော်တို့ကော်မရှင်ကသုံးသပ်တဲ့အတွက်ထောက်ခံခဲ့ခြင်းဖြစ်ပါတယ်ကျွန်တော်တို့ရဲ့ထောက်ခံတင်ပြချက်အပေါ်မှာတော့ဒီကျွန်တော်အနေနဲ့တော်တော်လေးဒီအားရကျဉ်းချမ်းမှုရှိပါတယ်ကျွန်တော်ဆုံးဖြတ်ချက်မဟုတ်ပါဘူးကော်မရှင်ရဲ့ဆုံးဖြတ်ချက်ပါဒါပေမဲ့လည်းဒီပေါ်မှာအားမှုအားမရဝေဖန်တာတွေလည်းရှိပါတယ်ဆိုတော့ဒါတွေတော့ကျွန်တော်အနေနဲ့တရားမပြောလို့ပါဘူးနောက်တစ်ခုကတော့ဒေါခင်ဝင်းအမှုကတော့အဖွဲ့တစ်ဖွဲ့နဲ့တွားရောက်ပြီးတော့ဆစ်ဆေးခဲ့ပါတယ်အခြေအနေမှန်နေကိုတက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြခဲ့ပါတယ်တင်ပြတဲ့အတွက်အခုနောက်ဆုံးအချိန်မှာတက်ဆိုင်ဝန်ကြီးဌာနကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုလိုအပ်တယ်လို့ဌာနဆိုင်ရာစီမင်းစည်းကမ်းနဲ့အညီအရေးယူဆောင်ရွက်နေတယ်လို့သတင်းရရှိပါတယ်ပြန်ကြားချက်တော့ကျွန်တော်တို့မရသေးပါဘူ
း
လေဘရန်အမှုကတော့လက်ရှိလူ့ခွင့်ရေးကာကွယ်စောင့်ရှောက်ရေးအဖွဲ့ပေါ့လေကော်မရှင်အဖွဲ့ဝင်3ဦးအဲ့မှာတာဝန်ယူထားပါတယ်အဲ့3ဦးကဒီနေ့ပဲကျွန်တော်တို့ရဲရရှိကြီး3ဦးကိုတို့ခေါ်ဆက်နေပါပြီခေါ်ပြီးတော့ဟိုတက်တဲ့ထွက်ဆိုချက်တွေယူနေပါပြီဆိုလိုက်တဲ့အတွက်ဒါလေးကလည်းပဲပြည်ထောင်စုဝန်ကြီးဌာနအနေနဲ့လူ့ခွင့်ရေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်တို့အနေနဲ့အသိမှတ်ပြုပါတယ်။ဟိုလိုအပ်တဲ့တက်တွေတွေဆက်ပြီးတော့ဆက်သွားမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ပါ။ကျွန်မဒီအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ဒီ website ပေါ့နော်။ဟိုကျွန်မ internet ထဲကိုဖတ်လိုက်တဲ့ခါကျတော့ဒီအမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့ဟိုနေဆင်းပြီးတော့လည်းလေ့လာတာတွေရှိပါတယ်။အဲ့ဒီမှာဒီရခိုင် data ကိုသွားတာလည်းတွေ့ရပါတယ်။အဲ့တော့အဲ့ဒီ data မှာရှိနေတဲ့ဒီမြန်မာအစိုးရအနေနဲ့ကတော့ Bengali လို့ခေါ်ပြီးတော့သူတို့ကိုသူတို့ Rohingya လို့ခေါ်တဲ့လူနည်းစုတွေရှိပါတယ်။အဲ့ဒီသူတို့ရဲ့ဒီအခြေခံကြတဲ့ပြဿနာပေါ့နော်နိုင်ငံတကာကဝေဖန်နေတာဒီလူနည်းစုကိုဟိုဒီအစိုးရနှိမ့်ဆက်တဲ့အာဏာပိုင်တွေကနေပြီးတော့ဖိနှိပ်တယ်အဲ့ဒါကြောင့်မလို့တို့တွေကနိုင်ငံကနေထွက်ပြေးနေကြရတယ်လူခွေရေးချိုးဖောက်တာတွေခံနေရတယ်လို့ပြောပါတယ်အဲ့ဒီအခြေအနေပေါ်မှာရောမြန်မာနိုင်ငံလူခွေမျိုးသားလူခွေကော်မရှင်ရဲ့ရည်တည်ချက်ကလေးသိပြရစီရှင
်ဒီနိုင်ငံတော်အနေနဲ့တော့ယင်ကျွန်တော်တို့ဒီအဓိကအကြဆုံးအချက်ကိုပြောရမယ်ဆိုလို့ရှင်တော့နိုင်ငံသားပြုမှုနဲ့ပတ်သက်လို့ကတော့ကျွန်တော်တို့1982ခုနှစ်နိုင်ငံသားပြုမှုဥပဒေရှိပါတယ်ဒီဥပဒေကလည်းပဲနိုင်ငံတနိုင်ငံအတွက်တော့ယင်သူ့နိုင်ငံရဲ့ဒီအမျိုးသားအကျိုးစီးပွားကိုရှေ့ရှုပြီးတော့ဒီလိုပဲတေချာချာလေ့လာပြင်ဆင်ပြီးတော့ဒီပြုစုခဲ့တဲ့ဥပဒေလို့ကျွန်တော်တို့သိရပါတယ်အဲ့တော့ဒီဥပဒေနဲ့အညီလက်ရှိကျွန်တော်တို့ရှိနေတဲ့ဘင်္ဂါလီတွေကပြုနိုင်ငံသားရာခွင့်ရှိပါတယ်သူ့တတ်မှတ်ချက်ဥပဒေနဲ့ကိုက်ညီမယ်ဆိုရင်ဆိုတော့ဒီအခွင့်အရေးတွေကတော့ရှိနေပြီသားပါဆုံးရှုံးနေတယ်လို့တော့ပြောလို့မရပါဘူးအဲ့တော့ရခိုင်ပြည်နယ်မှာကျွန်တော်တို့စမ်းသပ်မြို့နယ်မှာဆိုလို့ရှိရင်လည်းပဲမင်းပြားမှာဆိုလို့ရှိရင်ဒါဆောင်ရွက်တဲ့ဟာအထိုက်လျောက်အဆင်ပြေမှုအောင်မြင်မှုရတယ်လို့ကျွန်တော်သိရပါတယ်ဆိုတော့ဒါဟာဗင်္ဂါလီတွေအတွက်တော့အကောင်းဆုံးအခွင့်အရေးတစ်ခုလို့ကျွန်တော်မြင်ပါတယ်ဒါကတော့နိုင်ငံသားပြုမှုနဲ့ပတ်သက်လို့ပါကျန်တာဒီကတော့ဒီနိုင်ငံတော်အနေနဲ့ပေးထားတာတော့အခြေချနေထိုင်ခွင့်ရှိတယ်နောက်ပညာသင်ကြားခွင့်ရှိတယ်ကျန်းမာရေးစောင့်ရှောက်မှုခံပိုင်ခွင့်ရှိတယ်မြေယာပိုင်ဆိုင်ခွင့်ရှိတယ်စီးပွားရေးတွေလုပ်ငန်းတွေကိုအဲ့ဒေသမှာရှိတဲ့ပုဂ္ဂိုလ်များနေတူဆောင်ရွက်ခွင့်ရှိတယ်ငါပန်းခွင့်နေရှိတယ်ဆိုတော့အခွင့်အရေးပေါင်းများစွာဟိုပေးထားတယ်လို့ကျွန်တော်မြင်ပါတယ်သို့တော့ဒီနိုင်ငံသားမဟုတ်သေးတဲ့နိုင်ငံသားဟုတ်မဟုတ်ဆိုတာစီစစ်နေစေဖြစ်နေတဲ့လူမျိုးစုတစ်ခုရဲ့တွားလာမှုကိုကန့်တတ်ထားတာတော့ရှိပါတယ်ဆိုတော့ဒါလေးကတော့ကျွန်တော်တို့ကာလအတိုင်းအတာတစ်ခုကိုရကန့်တတ်ထားတာလို့ကျွန်တော်မြင်ပါတယ် ရေရှည်မှာတော့ရင်နှစ်ဖက်ယုံကြည်မှုပေါ်မူတည်ပြီးတော့ရင်တော့ဒီကန့်သက်ချက်ကပြေပြောက်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ပါ။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီပေါ့နော်။ဒီလူ့ခွင့်ရေးကောင်စီရဲ့ယုံ괴ဒီမြန်မာနိုင်ငံမှာဖွင့်လို့ဖို့ကိစ္စကလည်းအခုအချိန်မှာတောင်ပတင်ရေးမကြဖြစ်နေတယ်လို့ပဲသိရပါတယ်ရှင်။အဲ့ဒီကိစ္စလေးနဲ့ပတ်သက်လို့နောက်ဆုံးအခြေအနေလေးဗာသိရပါတယ်ရှင်
။ဒီနောက်ဆုံးအခြေအနေလေးတော့ကျွန်တော်တို့အနေနဲ့မသိရသေးပါဘူး။ဒါနိုင်ငံခြားရေးကလုပ်တဲ့ဖြစ်တဲ့အတွက်ပေါ့လေ။ဒီ OACHA ဆိုတဲ့အဖွဲ့နဲ့ကတော့ကျွန်တော်တို့စတင်ဖွဲ့ကလေးကပဲထိတွေ့မှုလည်းရှိပါတယ်ပူးပေါင်းဆောင်ရွက်မှုလည်းရှိပါတယ်ကျွန်တော်တို့ဥပဒေရေးဆွဲတဲ့အခါမှာလည်းဒီ OACHA ကအရာရှိကြီးတူလာရောက်ပြီးတော့အကြံဉာဏ်နေပေးပါတယ်ကျွန်တော်တို့နဲ့အစည်းအဝေးမှာသူ့ရဲ့အကြံဉာဏ်တွေကလည်းကောင်းမွန်တဲ့အကြံဉာဏ်တွေကျွန်တော်ရရှိပါတယ်နောက်လူ့ခွင့်ရေးနဲ့ပတ်သက်တဲ့အလုပ်ရုံသင်တန်းတွေလည်းပဲပူးပေါင်းလုပ်ဆောင်တာရှိပါတယ်အဲ့တော့ကျွန်တော်တင်ပြချင်တာတော့ကျွန်တော်တို့နဲ့ OACHA ရဲ့ဆက်ဆံရေးကတော့ချုံးမွေးပါတယ်အဲ့တော့OACHA အနေနဲ့ကျွန်တော်တို့ ਨੇ ပို့ပြီးတော့လက်တွဲဆောင်ရွက်နိုင်မှာဆိုရင်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးတွေပို့ပြီးတော့တစ်ဖက်တစ်လမ်းပေါ့လေအထောက်အကူရနိုင်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုအရင်တုန်းကဆိုရင်တော့ပေါ့နော်ဒီစစ်အစိုးရလက်ထက်တုန်းကဆိုလို့ရှိရင်ဒီ Universal Declaration of Human Rights လို့ခေါ်တဲ့ကမ္ဘာကုလသမဂ္ဂလူ့အခွင့်အရေးကြေညာစာတမ်းပေါ့အဲ့ဒီစာတမ်းလေးကင်ထားရုံနဲ့တင်အဖမ်းခံခဲ့ရတဲ့လူတွေအများကြီးရှိပါတယ်အဲ့ခေတုန်းကပေါ့နော်အခုလူ့အခွင့်အရေးကော်မရှင်ကနေပြီးတော့တိုင်းရင်းသားဘာသာလေးနဲ့ကချင်ဘာသာရဲ့နောက်မွန်ဘာသာ
နော
က်ရှမ်းဘာသာပေါ့လေအဲ့လိုထုတ်ပြန်နိုင်ပြီဆိုတော့ဒါအများကြီးတိုးတက်လာတယ်လို့ပြောရမှာပါအဲ့တော့ဒီစာအုပ်ကလေးတွေပြုစုပြီးတော့ထုတ်ပြန်ခဲ့တာနေနဲ့ပတ်သက်လို့ပြောပြပေးပါဦးရှင
်ဒီလူ့အခွင့်အရေးကော်မရှင်တွေမှာတာဝန်ကနှစ်ခုပဲရှိပါတယ်တခုကတော့လူခွင့်ရဲ့အသိပညာပြန်ပွားရေး Human Rights Promotion နောက်တစ်ခုကတော့လူခွင့်ရဲ့ကာကွယ်စောင့်ရှောက်ရေး Human Rights Protection Human Rights Promotion နဲ့ပတ်သက်လို့လူခွင့်ရဲ့ကြေညာစာတမ်းမှာလည်းဒါတွေအများပြည်သူသိရှိအောင်ဖြန့်ဝေဖို့ဆိုတဲ့တိုက်တွန်းချက်ပါရှိပါတယ်ဆိုလိုက်တဲ့အတွက်ဒါကျွန်တော်တို့တာဝန်ဖြစ်လာတယ်ကျွန်တော်တို့နဲ့မိတ်ဖက်အဖွဲ့အစည်းတွေရဲ့တာဝန်ဖြစ်လာတယ်အစိုးရရဲ့တာဝန်လည်းဖြစ်လာပါတယ်ဒါကြောင့်ဒီဘာသာလေးကိုကျွန်တော်တို့ကော်မရှင်ရဲ့စုပေါင်းအင်အားလေးနဲ့၃လခန့်အချိန်ယူပြီးတော့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့ဘာသာပြန်ပြီးတော့ရင်ကျွန်တော်ဖြန့်ဝေခဲ့တာပါအခုတော့၃ဘာသာရှမ်းမွန်ကချင်ဖြစ်ပါတယ်နောက်ဆက်ပြီးတော့တခြားတိုင်းရင်းသားဘာသာတွေလည်းဆက်ပြီးကျွန်တော်တို့ဖြန့်ချီပေးသွားဖို့ဆောင်ရွက်ဖို့အစီအစဉ်ရှိပါတယ်
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်